မေရိကန်သမ္မတအောက်တော်နဲ့တွဲအင်တာနက်လူမှုကွန်ရက်အကောင့်ကိုအနည်းဆုံးနှစ်နှစ်ပြည့်ထားမဲ့အကြောင်း Facebook ကတောက်ချနေမှာပဲကြေညာလိုက်ပါတယ်။လူထိတိုင်းသိဆုံးတဲ့ဖြစ်ခဲ့တဲ့အမေရိကန်ကွန်ဂရက်ဆုတော်ကိုဇန်နဝါရီလ6ရက်နေ့ကစီးနှင်းတက်ခတ်မှုမှာသူထုံလှုံ့ဆော်ခဲ့တယ်ဆိုပြီး Facebook ကသမ္မတအောက်တော်အကောင့်ကိုပိတ်ထားတာပါ။နှစ်နှစ်ကြာတာနှစ်ချင်းကုန်ဆုံးတဲ့အခါအများပြည်သူကိုထိခိုက်စေနိုင်တဲ့ NGO တွေကြော်ပါခြင်းရှိမရှိကြွန့်ကျင်သူတွေပြန်လည်သုံးသပ်ပြီးအကောင့်ကိုပြန်ဖွင့်ပေးတယ်မသိဆုံးဖြတ်မှာဖြစ်ကြောင်းလဲ Facebook ရဲ့ဒေါက်တာနက်ကလကဘလော့ဆန်နေမှာပြောဆိုခဲ့ပါတယ်။သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်နိုင်ရတဲ့အကြောင်းတွတ်တော်ကအတည်ပြုပေးမဲ့အစီအစဉ်ကိုဟန်တာဖို့ဝါရှင်တန်မြို့တော်တိချီတက်ပြီးအသေးအချေတက်ပွဲဝင်ကြဖို့ထောင်နဲ့ချီထောက်ခံသူတွေကိုမင်းမျိုးပြောပြီးမှပဲတွတ်တော်ကိုဆန္ဒပြသူတွေအတင်းဝင်ရောက်စီးနင်းပြကြတာပါ။တွတ်တော်ကိုစီးနင်းမှုအတွင်းဘိုလ်ဆိုးရရဲတပ်ဖွဲ့ဝင်တူပါဝင်လူငါးဦးတည်ဆုံးပြရပါတယ်။ဖေဆိုးရဲ့ဆုံးဖြတ်ချက်အရသမ္မတထရန့်ပေါ်ပြည်ပြင်ကန့်သက်ချက်တရား2023ခုနှစ်ဇန်နဝါရီလ9ရက်နေ့ကမှတက်တန်းကုန်ဆုံးပါပါ။ဖေဆိုးရဲ့တမ်းမြင့်ချက်ကြောင့်2022ခုနှစ်နိုဝင်ဘာလတတန်းဝတ်လွတ်တော်ယူကောက်ပွဲမှာတော့သမ္မတဟောင်းရဲ့ဩဇာရှိန်ဝါပေါ်အကန့်သတ်တွေလည်းရှိနေပါတယ်။ဒါမှလည်းနောက်တစ်ချိန်သမ္မတအဖြစ်အရွေးခံမှုဆုံးဖြတ်ကောင်ဆုံးဖြတ်နိုင်တဲ့2024ခုနှစ်ယူကောက်ပွဲမှာတိုင်နေမှာတော့ကန့်သတ်ချက်တတန်းကုန်ဆုံးပါပါ။ Facebook ကနှစ်နှစ်ပြည့်ဖို့ဆုံးဖြတ်ခဲ့တဲ့ပုံမှာတော့ယူကောက်ပွဲမှာမဲပေးခဲ့ရတဲ့တန်းနဲ့ချီရဲ့ပြည်သူတွေကိုစောက်ကားရဲ့လူရဲ့ဖြစ်နေလေသမ္မတဟောင်းကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။